အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မြို့တော်ဒါလတ်ရဲဌာနချုပ်ရှိမှာဗန်ကားပေါ်ကနေစနေနေ့မနေ့အစောပိုင်းကပြစ်ခတ်ခဲ့သူကိုဖမ်းမိနိုင်ခဲ့ပြီလို့ရဲကပြောကြားပါတယ်ရဲဌာနချုပ်ရှိမှာရဲတွေနဲ့အပြန်အလှန်ပြစ်ကတ်ထွက်ပြေးခဲ့သူကိုလက်ဖြောင့်တပ်သားတွေကပြစ်ကတ်ဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီလူအသက်သေးမသေးဆိုတာကိုတော့အခုချိန်မှမပြောနိုင်သေးဘူးလို့ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကမကြာသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။တန်ကြပ်ကကားပုံစံလုပ်ထားတဲ့ဗန်ကားထဲမှာပေါက်ခွေးရည်ပစ္စည်းတွေပါတယ်လို့ရဲကယုံကြည်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကသတိနဲ့ချဉ်းကပ်နေရတယ်လို့ဆိုပါတယ်။အခုအတန်ထွင်နေတဲ့အချိန်မှာပဲဘုံရှင်လီရေးစေယုတွေကအဆိုပါဗန်ကားကိုချင်းကပ်စစ်ဆေးနေပါတယ်။စနေနေ့မနေ့လင်းအာကြီးအချိန်ကရဲဌာနချုပ်ရုံးရှင်မှာပောက်ကွဲစီတဲ့ပစ္စည်းတွေ့ခဲ့တယ်လို့ရဲဌာနချုပ်အနီးမှာဗန်ကားတစ်စီးပေါ်ကနေတနတ်သမားနဲ့လုံခြုံရေးယူထားတဲ့တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ရဲဌာနချုပ်ရှိမှာတွေ့တဲ့ထောင်ပေါင်းနှလုံးကိုတော့စနက်တန်ဖြုတ်ပြီးဘေးကင်းစွာဖယ်ရှားပြီးပြီလို့တော့သိရပါတယ်။ပြစ်ခတ်မှုအတွင်းရဲဘက်ကအထူးခိုက်မှုရှိဘူးလို့ပြောပါတယ်။ဘာကြောင့်အခုလိုတိုက်ခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပဲစုံစမ်းစစ်ဆေးနေသေးတယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ခင်ဗျာ။